Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2016ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီကနေ့ညနေခင်းသတင်းတွေကိုမတ်တိတ်ညီထိုင်တဲ့အတူကြီးညာပေးပါပါ။ American တဝမ်းမှာတော့ရွေးကောက်ခံသမ္မတ Donald Trump အပေါ်ဆက်လက်ဆန္ဒပြနေချိန်မှာပဲတစ်ဖက်မှာလည်းပဲဒီအစိုးရအဖွဲ့အစ်စ်ကိုစတင်ဖွဲ့စည်းနေပါပြီ။ပါကစ္စတန်နဲ့အိန္ဒိယတပ်ဖွဲ့ကြားပစ်ခတ်မှုတွေဖြစ်ပွားတာကြောင့်ပါကစ္စတန်တပ်ဖွဲ့ဝင်6ဦးသေဆုံးသွားပါတယ်။နယူးဇီလန်နိုင်ငံမှာတော့ပြင်းအား 9.8 ရှိတဲ့ငလျင်လွတ်ခဲ့တာကြောင့်လူ2ဦးသေဆုံးခဲ့ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မတ်ဆွေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ရွေးကောက်ခံသမ္မတ Republican Party က Donald Trump တယောက်မဲဆွယ်တုန်းကအမေရိကန်ကိုရောက်နေတဲ့တရားမဝင်ပြည်ပကလူတွေကိုပြန်ပို့မယ်လို့ပြောဆိုခဲ့တာရှိပါတယ်။ဘယ်လိုမျိုးလူတွေကိုပြန်ပို့ဖို့စီစဉ်နေပါလဲ။
People that are criminal and have criminal records, gang members, drug dealers, we have a lot of these people.
ရခိုင်ကန်သမရာဒေါ်နယ်ထရန့်ပြောခဲ့တာပါဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရခိုင်ပြည်နယ်မောင်းနှုံမြို့နယ်တွေကကြေးရွာတွေမှာအကြမ်းဖက်တိုက်ခိုက်တာတွေပြန်ပြီးမြင့်တက်လာတဲ့အတွက်ဒေသခံတွေကြောက်လန့်ပြီးမောင်းနှုံမြို့ပေါ်ကိုထပ်ပြီးတိမ်းရှောင်လာနိုင်ခြေရှိတဲ့အကြောင်းနောက်ရခိုင်ကော်မရှင်ရဲ့မောင်းနှုံနဲ့စစ်တွေကိုတွားလေလာကြမယ်ခရီးစဉ်နောက်ပြီးတော့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ကအလဲပန်းမီဒီယာကိုဆွဲထားတဲ့အမှုပြန်ရုပ်ဖို့ပြင်ဆင်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ရွေးကောက်ခံသမ္မတ Donald Trump ရဲ့အစိုးရအဖွဲ့အစ်စ်စတင်ဖွဲ့စည်းနေပါပြီ Republican မြို့သား Committee RNC ဥက္ကဋ္ဌ Ryan Priebus ကိုသမ္မတရဲ့လက်ထောက်အင်ပီရောအရာရှိချုပ်အဖြစ်ရွေးချယ်ကြောင်းတနင်္ဂနွေနေ့မှာ Trump ကကြေညာခဲ့ပါတယ်ဒါအပြင်ပြောဆိုမှုတွေရှိနေတဲ့လက်ရမီဒီယာတစ်ခုရဲ့ဦးဆောင်ညွှန်ကြားရေးမှူး Steve Bannon ကိုမဟာဗျူဟာနဲ့အကြံပေးအကြီးအကဲဖြစ်ရွေးချယ်ခဲ့ပါတယ်သူတို့နှစ်ဦးလုံးဟာအရေးချင်းပြေဝသူတွေဖြစ်တယ်လို့ရွေးကောက်ခံသမ္မတ Trump ကပြောပါတယ်နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယာနီကိုရှေ့နေကျုပ်ယာရုနဲ့အဲလဘားမားပြည်နယ်အထက်လွှတ်တော်အမတ်ဂျက်ဖ်ဆက်ရှင်ကိုကာကွယ်ရေးဝန်ကြီးအဖြစ်အစစ်မြေယာရုတွေပေးရသွားမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါရခင်ဗျာ
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ရွှေပြောင်းအခြေချသူတွေနဲ့အမျိုးသမီးအခွင့်အရေးအပေါ်သဘောထားတွေ၊ကိုင်းတွယ်ဆောင်ရွက်မဲ့အစီအစဉ်တွေအပေါ်ကန့်ကွက်တဲ့အနေနဲ့အမေရိကန်မျိုးကြီးတွေမှာထောင်နဲ့ချီတဲ့လူတွေ၊ဆိုင်းဘုတ်တွေကင်ဆောင်ကြွေးကြော်သံတွေဟစ်အော်ဆန္ဒပြနေကြပါတယ်။စနေနေ့ကတော့လူမများတော့ပဲထောင်ကနန်းကနေရာကနန်းအထိဆက်လက်ဆန္ဒပြနေကြတာပါ။ရွေးကောက်ပွဲကျင်းပခဲ့တဲ့လွန်ခဲ့တဲ့သတင်းပတ်ကစားလို့သမ္မတဂျန်သစ္စာချိန်ဆပွဲကျင်းပမယ်ဇန်နဝါရီလလယ်ပိုင်းအထိဆန္ဒပြသွားမှာဖြစ်တဲ့အကြောင်းလဲစန့်ကျင်ဆန္ဒပြသူတွေကပြောဆိုထားပါတယ်။နယူးယောက်မြို့ကထရန့်တာဝါကိုလူတစ်ထောင်ကျော်ချီတက်ဆန္ဒပြခဲ့တယ်လို့ချီကာဂိုမြို့ကထရန့်တာဝါမှာလည်းတနင်္ဂနွေနေ့ကဆန္ဒပြပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ Golden Gate ဘန်းချံမှာတော့လူတွေရာနဲ့ချီဆန္ဒပြနေကြတယ်လို့မြို့လယ်ကောင်မှလည်းမနေ့ညကဆန္ဒပြခဲ့ကြပါတယ်။အော့ကလန်မြို့မှာတော့ 5.5 ကီလိုမီတာအကျယ်ရှိတဲ့မာရစ်ရေကန်ကိုပတ်ပြီးတော့ဆန္ဒပြပါတယ်တရားမဝင်နေထိုင်တဲ့ရွှေပြောင်းနေထိုင်သူတွေကိုပြန်ပို့သွားဖို့ရာသီဥတုပြောင်းလဲမှုနဲ့မွတ်စလင်တွေအပေါ်သဘောထားလစ်လပ်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုကိုယ်ဝန်ဖျက်ချခွင့်ဆန့်ကျင်တဲ့သဘောထားရှိသူတရားသူကြီးတဦးနဲ့အစတို့ခန့်အပ်သွားဖို့စရော်ရီနဲ့ပတ်သက်တဲ့ထရန့်ရဲ့သဘောထားတွေဆောင်ရွက်ချက်တွေအပေါ်ဆန့်ကျင်ဆန္ဒပြနေတာဖြစ်ပါတယ
်အမေရိကန်ရွေးကောက်ခံသမ္မတကိုဒီတရုတ်သမ္မတရှီဂျင်းပင်ကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ရွေးကောက်ပွဲအနိုင်ရမှုအပေါ်ဝမ်းမြောက်ကိုယူကြောင်းပြောဆိုခဲ့ပါရယ်။နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့အတွက်လည်းမကြခင်မှာတွေ့ဆုံကြဖို့သူတို့နှစ်ဦးကဒီတနင်္လာနေ့မှာသဘောတူခဲ့ကြတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖော်ပြပါရယ်။ခိုင်မာတဲ့ဆက်ဆံရေးနဲ့နှစ်နိုင်ငံရှေ့ဆက်သွားနိုင်ဖို့ခေါင်းဆောင်နှစ်ဦးတို့ပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းရွေးကောက်ခံသမ္မတ Trump ကပြောဆိုခဲ့တယ်လို့လည်းဒီ Mr. Trump ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။ American ပြည်အောင်စုနဲ့တရုတ်နိုင်ငံတို့အနေနဲ့ပူးပေါင်းဆောင်ရည်ကသာမှန်ကန်တဲ့ရွေးချယ်မှုဖြစ်မဲ့ဆိုရာကိုရှီကျင်းဖင်ကပြောဆိုခဲ့တယ်လို့လဲ CCTV ကဖော်ပြပါရယ်ရွေးကောက်ခံသမ္မတ Trump ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းကတရုတ်နိုင်ငံရဲ့ကုန်သွယ်ရေးပုံစံငွေကြေးကစားမှုတို့နဲ့ပတ်သက်ပြီးတော့ပြင်းပြထန်ထန်ဝေဖန်ခဲ့ပါရယ်ဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေကတော့မနေ့ကဒီတနင်္ဂနွေနေ့နှောင်းပိုင်းမှာ Brussels မြို့မှာအလို့သဘောတွေ့ဆုံခဲ့ကြပြီးရွေးကောက်ခံသမ္မတ Donald Trump အစိုးရနဲ့ဥရောပကြားဆက်ဆံရေးကိုဆွေးနွေးခဲ့ပါရယ်အမေရိကန်ဆိုရတဲ့ရဲ့ဆောင်ရွက်ချက်တွေပေါ်မူတည်ပြီးတော့အမေရိကန်နဲ့ဥရောပကြားအနာဂတ်ဆက်ဆံရေးအခြေအနေဘယ်လိုဖြစ်လာမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလေ ဒီကမ္ဘာရေးရာတွေမှာဥရောပရဲ့အခမ်းကဏ္ဍကိုခိုင်မအောင်ဆက်လက်လှုပ်ဆောင်သွားမယ်လို့နိုင်ငံခြားရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်ခင်ဗျာ
။အီရန်နိုင်ငံတောင်ပိုင်းခါဘလာမြို့အနီးဒီကနေ့တနင်္လာနေ့မှာအသေးခံဘုံးခွဲသမားတဦးတိုက်ခိုက်တာကြောင့်လူ6ဦးသေဆုံးပြီးတခြား6ဦးဒဏ်ရာရပါတယ်။အင်တလုံးထဲမှာအဝိုင်းခံထားတဲ့အသေးခံဘုံးခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးတခြားတိုက်ခိုက်သူ9ဦးကိုတော့အီရတ်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်ရှင်းလင်းခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဘဒုလက်ချက်ဆိုတာကိုတော့မသိရသေးပါဘူး။ခါဘလာမြို့နယ်ကီလိုမီတာ50လောက်ဝေးတဲ့ Ain El Tama မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။ဒီမြို့ကတော့ရှီယာမွတ်စလင်တွေရဲ့ဘာသာရေးအရာအင်မတန်အရေးကြီးတဲ့ဗိမာန်တစ်ခုရှိနေတာဖြစ်ပါတယ်။ Islamic အစွန်ရောက် IS အဖွဲ့ကတော့ရှီယာမွတ်စလင်တွေကိုဒိဋ္ဌိတွေလို့ယူဆတာဖြစ်ပြီးအလားတူတိုက်ခိုက်မှုတွေကိုလုပ်နေတာပါ။လွန်ခဲ့တဲ့ရာစုနှစ်ခုနှစ်ခုကတေဆုံးခဲ့တဲ့တမန်တော်မိုဟာမက်ရဲ့မြေတော်အီမန်ဟူစိန်ကိုရက်ပေါင်း40အောက်မေ့သတိရတဲ့အခမ်းအနားအစုံအာဘင်ပွဲတော်လို့ဖို့ရှီယာမွတ်စလင်တွေပြင်ဆင်နေချိန်မှာအခုလိုဘုံခွဲတိုက်ခိုက်ခံရတာလည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
တင်လာနေတဲ့ညနေခင်းတွေကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာ။ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့သတင်းပတ်ကုံကမြန်မာစစ်ရတက်တဲ့အကြမ်းဖက်တိုက်ခဲ့သူတွေကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ပါရ။လွန်ခဲ့တဲ့လကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနီးရခိုင်ပြည်နယ်တွေကနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်စီးနင်းတိုက်ခဲ့လို့ရဲကိုဦးသေဆုံးသွားခြင်းကလေးကစတင်ပြီးအစိုးရတက်တရားနေမယ်ရှင်းလင်းရေးလှုပ်ဆောင်နေတာပါ။လူခွင့်ရေးအဖွဲ့တွေကတော့အစိုးရစစ်တပ်ဟာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေကိုပြစ်မှတ်ထားဖိနှိပ်နေတယ်ဆိုပြီးတော့ဆွဆဲထားပါရ။ Washington ချေဆိုင်ကာနဂီအန်ဒောင်းမန့်ဖော်အင်တာနက်ရှင်နယ်ပီးစ်အဖွဲ့ကဒေသကြီးကကျွမ်းကျင်သူဗစ်ခရမ်နေရူးကတော့တိုက်ပွဲတွေဖြစ်ပွားနေရတဲ့ပတ်သက်လို့အခုလိုပြောပါရယ
် So it's not clear whether some of this violence is a reaction to some of these actions by the Burmese authorities or whether there is in fact
ညီမဆွေတက်တူရဲ့ကင်တွေပုံကိုမချိနဲ့လို့အခုလိုလက်တုံပြန်လာလားဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ဘက်ကလက်နက်ကင်အဖွဲ့တွေရဲ့အားပေးကူညီမှုနဲ့သူတို့အခွင့်အရေးအတွက်တိုက်ပွဲဝင်လာလားဆိုတာကတော့မသိရပါဘူးလို့မစ္စတာနေရူးကပြောသွားတာပါ။စနေနေ့ကတနက်တွေဓာတ်တွေလှန်တွေကင်ဆောင်ထားတဲ့ဒါဇင်နဲ့ကြီးတဲ့သူတွေဟာအစိုးရတပ်ဖွဲ့ဝင်တွေကိုချုံခိုတိုက်ခိုက်ခဲ့တယ်လို့အစိုးရဘက်ကပြောပါရတယ်။ဒီတိုက်ခိုက်မှုအတွင်းအစိုးရစစ်တပ်ကတဦးနဲ့စီးနင်းတိုက်ခိုက်သူ6ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ကြီးဖမ်းဆီးထိန်းသိမ်းခဲ့ပါရတယ်။ဒါပေမဲ့ဒီတိုက်ခိုက်သူတွေဟာဘသူဘွားတွေဖြစ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။2012ခုနှစ်ကစလို့ရခိုင်ပြည်နယ်မှာလူမျိုးရေးအခြေခံနဲ့ပြည်ပခါတွေဖြစ်ပေါ်ခဲ့ပြီးလူတွေရာနဲ့ကြီးဒီဆုံးခဲ့ခြင်းကဆလို့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားလာတာပါ
။အငင်းပွားပွဲနိုင်ငံပန်းနာငွေကြေးဆိုင်ရာကန့်တဆာရွက်စတဲ့ညီပေါက်ကြားစီမှုနဲ့မလေးရှားတိုက်ခံလွှတ်တော်မှတူထောင်ဒဏ်18လပြစ်ဒဏ်ချမှတ်ခံရပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇာထူထောင်ထားတဲ့ငွေကြေးလုပ်ငန်းစုကြီးအပေါ်အစိုးရရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ဝဲထားရှိမှုပေါက်ကြားစီမှုတွေကြောင့်ထင်ရှားတဲ့အတိုက်ခံလွှတ်တော်အမတ်ရာဖီစီရာမလီကိုလျှို့ဝှက်အဥပဒေချိုးဖောက်မှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာဖြစ်ပါတယ်။လွှတ်တော်အမတ်ရာဖီစီအပေါ်ချမှတ်ထားတဲ့စီရင်ချက်ကိုပယ်ဖျက်ပေးဖို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကတောင်းဆိုပါတယ်။လွှတ်တော်အမတ်ကိုဖမ်းတဲ့ကိစ္စကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးဒီလိုဖန်ဆီးတာဟာဆိုရင်မတော်မတရားအချက်အလက်တွေကိုဖော်ထုတ်ဖွင့်ချသူတွေကိုနှုတ်ပိတ်ဖို့ရည်ရွယ်တာဖြစ်တယ်လို့လဲရောဘတ်ဆန်ကပြောပါတယ်။ဝန်ကြီးချုပ်နာချက်ဟာအဂတိလိုက်စားမှုအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတယ်ဆိုပြီးဆွတ်ဆွဲခံရတဲ့သတင်းအချက်အလက်ကိုပြည်သူတွေသိရှိခွင့်ရှိပြီးအခုလိုနိုင်ငံရေးရည်ရွယ်ချက်နဲ့တရားစွဲဆိုခံရခြင်းမရှိစေဘဲသူတို့ရှုမြင်ချက်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်လို့လဲ HRW အဖွဲ့ကရောဘတ်ဆန်ကပြောပါတယ်။ထောင်နဲ့ချမှတ်ခံရတဲ့လွှတ်တော်အမတ်ရာဖီစီကတော့အယူခံဝင်မယ်လို့ပြောဆိုထားပါတယ်ရှင
်။နိုင်ငံခြားနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ကက်ရှမီးယားနေမြေမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုအတွင်းပါကစ္စတန်တပ်ဖွဲ့ဝင်6ဦးသေဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပါတယ်။ဒီကနေ့ထုတ်ပြန်တဲ့စစ်ဖက်ရဲ့ကြေညာချက်ထဲမှာပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံပိုင်တဲ့ဟင်မလေးယားဒေသကဘင်ဘာအပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားတာလို့ဖော်ပြထားပါတယ်။အိန္ဒိယစစ်စခန်းကိုပါကစ္စတန်တပ်တွေကပြစ်မှတ်ထားလက်တုံပြန်တိုက်ခိုက်နိုင်ခဲ့တယ်လို့ပြောပေမဲ့အသေးစိတ်ကတော့ဖော်ပြမထားပါဘူး။ ပါကစ္စတန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရနဖီးစ်ဇကာရီးယားကဒီဖြစ်နဲ့ပတ်သက်ပြီးအိန္ဒိယအပေါ်ပြစ်တင်ဝေဖန်လိုက်ပေမဲ့အိန္ဒိယဆွေရကတော့ဒီဆက်ဆဲမှုနဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။နှစ်နိုင်ငံကြားကက်ရှမီးယားနယ်မြေမှာနှစ်ဖက်စစ်တပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေရှိပေမဲ့ဒီကနေ့တိုက်ခိုက်မှုအတွင်းသေဆုံးသူအရေအတွက်ကတော့အများဆုံးဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်နှစ်ဖက်ရဲသားတွေသေဆုံးမှုရှိခဲ့တယ်လို့အဲ့ဒီဒေသကထောင်နဲ့ချီတဲ့ရဲသားတွေလည်းလုံခြုံပေးခင်ရကိုထွက်ပြေးရလေရှိပါတယ်။2003ခုနှစ်ကသဘောတူညီမှုရခဲ့တဲ့ကက်ရှမီးယားဒေသကအပြစ်ခတ်ရစေးရီဟာဒီတိုက်ခိုက်မှုကြောင့်ပြက်ပြယ်သွားပြီးနိုင်ငံကြားစစ်ပွဲတွေနောက်ထပ်ဖြစ်လာမှာကိုလည်းစိုးရင်ထိတ်လန့်မှုတွေရှိနေပါတယ်ခင်ဗျာ
။နယူးဇီလန်နိုင်ငံတောင်ပိုင်းကျွန်းပေါ်ကအကြီးဆုံးမြို့ခရစ်ချာ့ချ်နဲ့ကီလိုမီတာ90အကွာမှာလှုပ်ခတ်ခဲ့တဲ့ပြင်းအား9.88ငလျင်ကြောင့်လူနှစ်ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တို့ကအတည်ပြုပါတယ်။ငလျင်ကြီးလှုပ်ခတ်ပြီးတဲ့နောက်မှာနောက်ဆက်တွဲငလျင်ငယ်တွေလည်းဆက်ပြီးလှုပ်ခတ်ခဲ့ပါတယ်။မြို့တော်ဝါလင်တန်ရဲ့ကီလိုမီတာ200အကွာကအဆောက်အုံတွေမှာငလျင်တန်းကြောင့်အပျက်စီးတွေရှိခဲ့ပါတယ်။တောင်ပိုင်းကျွန်းပေါ်ကမြို့တွေမှာဆူနာမီသတိပေးချက်တွေထွက်ပေါ်လာတာကြောင့်ကန်ယူနန်ဒေတာမှာနေထိုင်ကြတဲ့ထောင်နဲ့ချီတဲ့ဒေတာခံတွေလည်းကုန်မြင်ရာကိုထွက်ပြေးခဲ့ကြရပါတယ်။ငလျင်တန်းကြောင့်ကုန်ကျစရိတ်ကအနည်းဆုံးဒေါ်လာ1000နဲ့ချီရှိမယ်လို့ခန့်မှန်းတဲ့အကြောင်းဝန်ကြီးချုပ်ဂျွန်ခီးကပြောပါတယ်။ပြီးခဲ့တဲ့2011ခုနှစ်တုန်းကခရစ်ချာ့ချ်မြို့မှာပဲပြင်အား 6.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာမှာတော့လူပေါင်း185ယောက်သေဆုံးခဲ့ရပြီးပျက်စီးဆုံးရှုံးမှုကလည်းများပြားခဲ့ပါတယ်ရှင်
။နှစ်ပေါင်း68နှစ်အတွင်းအကြီးဆုံးနဲ့အလင်းဆုံးလာမင်းကြီးကိုကမ္ဘာတဝန်းနိုင်ငံတွေမှာတနင်္လာနေ့ကတွေ့မြင်ကြရပါတယ်။ပုံမှန်တက်9ရာခိုင်နှုန်းပိုကြီးပြီး15ရာခိုင်နှုန်းပိုလင်းမဲ့လာမင်းကြီးကိုနိုင်ငံတော်တော်များများကဒေတာစံတော်ကြီးလိုက်တွေ့မြင်ကြရတာဖြစ်ပြီးနှစ်ပေါင်း68နှစ်အတွင်းအကြီးဆုံးနဲ့အလင်းဆုံးလာမင်းကြီးကိုတွေ့မြင်ရတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုအရင်ဆုံးသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးခြင်းပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရပြီးချိန်ကနေစလို့ Republican Party ကဒေါ်နယ်ထရမ့်တယောက်မဲဆွယ်လှုပ်ရှားမှုတွေအတွင်သူပြောခဲ့တာတွေကိုအရှိန်ပြန်လျှော့သွားတာကြောင့်သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကိရိတွေအတိုင်းလွတ်လက်တွေမှာတကယ်ပဲလှုပ်ဆောင်နိုင်မှာမလားဆိုတဲ့မေးခွန်းတွေဖြစ်လာနေပါတယ်။သူ့ပြိုင်ဘက် Democratic Party က Hillary Clinton နဲ့သူမရဲ့ခင်မွန်းသမ္မတဟောင်း Bill Clinton ကိုရောသမ္မတ Barack Obama ကိုပါ Mr. Trump ကချီးကျူးပြောဆိုခဲ့ပါသေးတယ်။တနင်္ဂနွေနေ့တုန်းကထုတ်လွှင့်တဲ့ CBS ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာတော့ရွေးကောက်ခံသမ္မတ Trump ပြောကြားခဲ့တဲ့တချို့ကိုကောက်နှုတ်ပြီးတော့ Zelatika Hope ပေးပို့ထားတဲ့သတင်းမက်ခင်ဖြူတွေးပြောပြပေးပါရှင်
။သမ္မတရွေးကောက်ပွဲမှာ Trump မထင်မှတ်ပဲအနိုင်ရသွားခဲ့ပြီးတဲ့နောက်အမေရိကန်ကမြို့ကြီးတွေမှာထရမ့်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်ပွားနေပြီးလာမယ့်ဇန်နဝါရီလသမ္မတဂျန်တစ္ဆာချိန်ဆိုတဲ့အချိန်ကျရင်လည်းကန့်ကွက်ဆန္ဒပြပွဲတွေထပ်လုပ်သွားဖို့အစီအစဉ်နေကြပါတယ်
။ What I think a protest like this can do is send a message.
အခုကန့်ကွက်ဆန္ဒပြပွဲကနေဒီသမ္မတတစ်ကိုသဘောမကျတဲ့တိုင်းပြည်တွေကသူတွေကိုရောနိုင်ငံတကာကိုပါကျမတို့ပေးနိုင်တဲ့သတင်းစကားကအမေရိကန်ပြည်သူတွေဟာသူ့ရဲ့လူမျိုးရေးခွဲခြားမှုကြားမှခွဲခြားမှုတွေကိုမထောက်ခံဘူးဆိုတာပါပဲ။
သူရဲ့နိုင်ငံရေးအတိုက်ခံဖြစ်ခဲ့သူတွေဘက်ကတက်နိုင်တာဝိုင်းဝန်းကူညီလှုပ်ဆောင်မှုကန့်လန့်ထားတဲ့အကြောင်းထရမ့်ကပြောပါတယ်။ CBS ရုပ်သံရဲ့60 minutes လို့ခေါ်တဲ့အစီအစဉ်မှာထရမ့်ကကလင်တန်မိသားစုဟာထက်မြက်တဲ့မိသားစုတစုဖြစ်တယ်လို့ဆိုပြီးသူ့အနေနဲ့ဒီမိသားစုထံကနေအကြံဉာဏ်တွေရယူဖို့စဉ်းစားမယ်လို့ပြောသွားပါတယ်။မက္ကဆီကိုနယ်စပ်မှာတတိုင်းကြီးခတ်မယ်လို့သူပြောခဲ့တာကိုထက်မှန်အတည်ပြုပြောပေမဲ့နေရာတချို့မှာတော့တတိုင်းကြီးအနေနဲ့မဟုတ်ပဲသာမန်အကရဲ့အစ်စ်လောက်ပဲထားမယ်လို့ပြောပါတယ်
Certain areas the wall is more appropriate. I'm very good at this. It's called construction.
ချို့နေရာတွေမှာတော့ဒတိုင်းခတ်တာကပို့ပြီးတော့တင့်တော်ပါတယ်။ဒါကိုကျွန်တော်ကောင်းကောင်းဂိုင်းတွင်နိုင်ပါတယ်။ဒါကိုပဲဆောက်လို့ရေးလို့ခေါ်တာပါ
။အမေရိကန်ပြည်အောင်စုမှာတရားမဝင်နေထိုင်နေကြတဲ့သူ70တန်းလောက်ကိုထရမ့်ကကတိပေးပြောနေတယ်လို့နေရက်ပြန်ပို့ဖို့အင်အားသုံးဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုကွန်ဂရက်စ်လွှတ်တော်မှာရှိတဲ့ Republican အမတ်တွေကအတိအလင်းပြောထားပေမဲ့ထရမ့်ကတော့ဒီထဲကတချို့ကိုနေရက်ပြန်ပို့မယ်လို့ CBS ရုပ်သံကိုစုံဝေမျက်ကမှပြောသွားပါတယ
် What we are going to do is get the people that are criminal and
ရာဇဝတ်ကိုင်းကောင်းဆောင်နေတဲ့မွေးစေးရောင်းဝယ်သူတွေလို့ရာဇဝတ်မှုကျူးလွန်သူတွေကျူးလွန်တဲ့သမိုင်းကြောင်းရှိသူတွေကိုပြန်ပို့မှာပါဒီလိုလူတွေအများကြီးရှိပါတယ်နှစ်တန်းလောက်သုံးတန်းလောက်အထိတောင်ရှိနိုင်ပါတယ်ဒီလူတွေကိုတိုင်းပြည်တွေကနှင်ထုတ်ဒါမှမဟုတ်ဖမ်းဆီးထောင်ချသွားပါမယ်တရားမဝင်ဝင်လာတဲ့သူတွေဖြစ်လို့သူတို့ကိုတိုင်းပြည်တွေကနေပြန်ပေါင်းထုတ်သွားမှာပါနေဆက်ကိုလုံးချောင်းလုပ်ပြီးတဲ့အခါအခြေအနေတွေအလုံးပုံမှန်ဖြစ်တဲ့အခါကြာရင်တော့အခုခင်ဗျားတို့ပြောနေတဲ့ တကယ်လူကောင်းတွေနဲ့ပတ်သက်လို့ဘယ်လိုကင်တွယ်မလဲဆိုတာကိုကျွန်တော်တို့ဆုံးဖြတ်ပါမယ်
။အစောပိုင်းပါတီတွင်သမ္မတလောင်းရှင်ပြိုင်မှုတွေမှာပါခဲ့တဲ့ဒီမိုကရက်တစ်ပါတီကဘာနီဆန်ဒါစ်ကတော့ဒီမိုကရက်တစ်အနေနဲ့လူထုအခြေပြုလှုပ်ရှားမှုတွေစတင်ပြီးအမှန်တရားအတွက်တိုက်ပွဲဝင်သွားရမယ်လို့ပြောဆိုထားပါတယ
်။ There is no rational reason.Why we pay the highest prices.
ဈေးသာညှိုးနဲ့ဝယ်ရတဲ့စီးပွားတွေကိုဘာပေါ်မှာဈေးအကြီးဆုံးပေးဝယ်နေရတာလုံးဝမဖြစ်သင့်ပါဘူး။ဒီလိုအလုံးအတွက်ဈေးမကြီးအာမခံခြင်းမပေးနိုင်တဲ့ကမ္ဘာပေါ်ကတစ်ခုတည်းသောနိုင်ငံကြီးတစ်ခုဖြစ်နေတာကယုတ်တိတန်တော့ပါတယ
်။ Trump ကတော့သူ့အနေနဲ့သမ္မတ Obama ရဲ့အထင်ကရဈေးမကြီးပြုစုစောက်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းပြီး Obama ကဲလို့ခေါ်တဲ့အဲ့ဒီအစီအစဉ်ထဲကပြဋ္ဌာန်းချက်တချို့ပြန်ပါမယ်။နောက်ထပ်ဈေးမကြီးအစီအစဉ်တစ်ခုကိုအစားထိုးပြဋ္ဌာန်းသွားမယ်လို့ပြောဆိုထားပါတယ်ရှင်။
လေဗီမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အယ်ဒီတာချုပ်တို့ကိုပုံမှန်66ဂါဂျီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူကွဲပြားတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှန်66ဂါဂျီကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရဲ့လူလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနက်ပြန်အင်္ဂါနေ့ညတရိပ်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။11မီဒီယာနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းကိုလည်းမကြာခင်မှာတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုအရင်ဦးစားပေးတင်ဆက်ပေးကြပါတယ်ရှင်။ရခိုင်ပြည်နယ်မောင်းနှုံမြို့နယ်အတွင်းကျေးရွာတွေမှာအကြမ်းဖက်တိုက်ခိုက်တာတွေပြန်ပြီးမြင့်တက်လာတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးတော့မောင်းနှုံမြို့ပေါ်ကိုထပ်မံတိမ်းရှောင်လာမယ့်အလားအလာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကော်မရှင်တွားရောက်စုံစမ်းမှုစီစဉ်နေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်တာတွေဟာတလားကျော်ကြာမြင့်လာတဲ့နောက်တိုက်ခိုက်တာတွေဟာပုံမတိုးမြင့်လာနေသလိုအစိုးရတပ်ဖွဲ့ဘက်ကလေကြောင်းကပါပဝင်တိုက်ခိုက်ရတဲ့အထိဖြစ်ပွားလာနေပါတယ်။ဒီလိုတိုက်ခိုက်တာတွေပြင်းထန်လာတာကြောင့်ပိပခဖြစ်ပွားရဒေသကတိုင်းရင်းသားပြည်သူတွေဟာမောင်းတော်မြို့ကိုထပ်မံရှောင်တိန်လာမဲ့အခြေအနေရှိရလို့မောင်းတော်ဒေတာကရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကပြောပါတဲ့
ကျွန်တော်တို့လူတွေကဆိုရင်ထိုင်နေပြီးပြန်ပြီးဒီမောင်းတော်မြို့ပေါ်ကိုလာပြီးခုံလုံးဆင်ကြတဲ့တော့လည်းရှိနေရပါတယ်။ရောက်တော့မရောက်တာရာသေးဘူးဘာဖြစ်လို့ဆိုတော့ကားနဲ့ကလောလောဆယ်တော်လို့မရဘူးရေကြောတဲ့တို့ပဲအဲ့ဒါကြောင့်လူတွေကဟိုမရောက်တော့သိတာပါတကယ်လို့ကားလည်းပါတယ်များဟိုနဲ့လည်းပါတယ်အဆင်ပြေမယ်ဆိုရင်တော့ဟိုအများကြီးလာကြမဲ့သဘောတွေတွေ့နေရတယ်ကျွန်တော်နေတွေကဖုန်းတွေဆက်လို့လေ
ဒီကနေ့မှာတော့ဒေတာတွင်းမှာတိုက်ခိုက်တာတွေဖြစ်ပွားတာကိုမကြားသိရသေးကြောင်းနဲ့အဓိကမောင်းတော်ကိုလာရောက်ဖို့ဆက်သွယ်လာသူတွေဟာမောင်းတော်မျိုးနယ်မြောက်ပိုင်းဒေတာဘက်ကဖြစ်တယ်လို့ပြောပါတယ်။မောင်းတော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းလှစိန်ကလည်းဒေတာကန်တိုင်းရင်းသားတွေရဲ့အခြေအနေကိုအခုလိုပြောပါတယ်
။ဆိုရတော့ဆိုရင်ကမှန်ပဲညာဘက်ဆိုတော့သူတို့ခိုင်ရော်တယ်ဆိုလို့မေးကြဘူး။တပ်မတော်ကတော့လုပ်ကြဆိုတော့ဒီကျွန်တော်တို့အသက်သားတော်ဆိုရင်ရတာပေါ့နော်။လူလက်တော့ဟောပါတာနဲ့တော့လို့ရှိရင်မိုက်ထောင်တယ်ဆိုတော့နည်းနည်းဆုံးရတာပေါ့နော်အခက်အခဲတော့ရှိတယ်ဟိုနေနေတဲ့အချိန်ကတော့ရေလန်းအသက်မတော်ကြတော့ဘူးကြတပတ်နိုင်ငံနဲ့ဆက်ဆက်တာပေါ့တရင်ကတော့တပတ်နိုင်ငံကလည်းတောင်းကျမှုတွေဝေစားဖို့ရှိတယ်ဆိုတော့ဆုံးရင်ရတယ်ကြကုန်းလဲဆိုတော့ဘူးကိုဆောင်ခက်လို့ရတယ်ရေလန်းခေကျတော့ဆိုတော့အခက်ကြီးတယ
်ဒီလဆယ်နှစ်နှစ်မနေ့အစောပိုင်းကမောင်းတော်မြို့နယ်မရင်တောင်ကျေးရွာအနီးမှာအစိုးရလုံခြုံရေးစစ်ကြောင်းကိုအကြမ်းဖက်သူ60လောက်ကစီးနှင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ခိုက်မှုမှာအကြမ်းဖက်အဖွဲ့ဘက်က6ယောက်သေဆုံးပြီးအစိုးရတပ်မတော်ဘက်ကစစ်သည်တဦးကြာဆုံးခဲ့တယ်လို့အရာရှိစစ်သည်အချို့ဒဏ်ရာရရှိခဲ့ကြောင်းဆက်လက်ပြီးနယ်မြေရှင်းလင်းရာမှာလူအများ600လောက်ကတပ်မတော်စစ်ကြောင်းကိုတိုက်ခိုက်တာကြောင့်တပ်မတော်လေကရဟရဲနှစ်စီးနဲ့ပစ်ကူပေးတိုက်ခိုက်ခဲ့ရကြောင်းတပ်မတော်စစ်ကြောင်းမှကြာဆုံးခဲ့တယ်လို့တန်တရားရှိသူ36ယောက်ကိုလည်းဖမ်းဆီးခဲ့ကြောင်းတမ်ရော်ရင်တန်းကိုမိုင်းခွဲတိုက်ခိုက်တာတွေလည်းရှိကြောင်းမြောက်ရီသတင်းဌာနကဖော်ပြခဲ့ပါတယ်။ဒီလ13ရက်နေ့မှာတော့ဂွားစုံကြီးရွာနဲ့ဒါကြီးစားတောင်ကြီးရွာတွေကိုဆက်လက်ရှင်းလင်းရမှာအကြမ်းဖက်သူ28ဦးကိုအသေးဖမ်းဆီးခဲ့တယ်လို့ဂွားစုံကြီးရွာမှာမီးလောင်ထားတဲ့အိမ်90ကျော်နဲ့ဝဘိတ်ရွာမှာ80ကျော်တွေ့ရှိကြောင်းတမ်ရော်ရဲ့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ HRW ကတော့ ဂျိုဒုတပ်ပုံတင်းကိုကိုကားပြီးဒီရက်ပိုင်းအတွင်းမှာမောင်တော်မြို့နယ်မြောက်ဘက်ကရွာသုံးရွာမှာလူနေအိမ်430မီးလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ထားသလိုကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်
။ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးရခိုင်ပြည်နယ်ဘက်ကလက်တလောမငြိမ်မသက်ဖြစ်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အကြံပေးကော်မရှင်ကတွားရောက်ပြီးလေ့လာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်9ဦးရခိုင်ပြည်နယ်စစ်တွေနဲ့မောင်းတော်ကိုနိုဝင်ဘာလ15ရက်ကနေ18ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးကိုညံဝင်းအောင်ရဲ့မေးမြန်းချက်ကိုရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ငြိမ်းချမ်းမြေတာအဖွဲ့ရဲ့ဦးဆောင်သူလည်းဖြစ်တဲ့ဦးအေးလွင်ကအခုလိုစဖြေပါတယ်။
ပရမကျွန်တော်စီစဉ်ထားတာတော့စစ်တွေရှိတယ်။နောက်ပြီးရင်မောင်းတော်ကိုတွားဖို့ရှိပါတယ်။အဲ့ဒါတော့ဟိုပရမစီစဉ်ထားတာပေါ့နော်။နောက်ဖြစ်ပေါ်လာတဲ့အခြေအနေဒီကြောင့်ကျွန်တော်တို့ကဒီနေ့မှစီဝေးပြန်ပြီးတော့ထိုင်ပြီးတော့တွားရေးမတွားရေးဆိုတာကိုပြန်ဆုံးဖြတ်ပါမယ်။အထွေထွေကျွန်တော်တို့ကပေးထားသောတာဝန်ကလည်းပဲကျွန်တော်တို့ရဲ့ mandate ကရခိုင်ပြည်နယ်တစ်ခုလုံးအေဂျင့်တာရပြီးတော့ဒီနေဖွံ့ဖြိုးရေးအတွက်ကိုအပေါင်းဆုံးပါတီလုပ်တဲ့နယ်ဆိုတဲ့အကြံတွေကိုပေးရမှာပါဆိုတော့အဲ့ဒီ mandate ရဲ့ပေါင်းတွင်းကနေပြီးတော့ရခိုင်ပြည်မှာရှိတဲ့ဟိုမြို့နယ်အလုံးကိုကျွန်တော်တို့ဟောလေ့လာပြီးတော့အဲ့ဒီမှာရှိနေတဲ့မြေပြင်အခြေအနေများကိုလေ့လာမယ်အဲ့ဒီကပြည်သူတွေနဲ့ဟိုထိတွေ့ပြီးတော့သူတို့ပြောတာလေးတွေကိုနားထောင်ပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပါတီကဟုတ်တယ်လေဆိုတာလေးအကြံလေးတွေပြဖို့ပါပဲ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုပြီးခဲ့တဲ့ဩဂုတ်လမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မရှင်ကိုဦးဆောင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုတိုင်စတင်မာလာအစပိုင်းမှာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်အကြံပေးကော်မရှင်ရဲ့ဒီတစ်ခေါက်ခီးစဉ်မှာတော့မစ္စတာကိုဖီအာနန်ပါဝင်မှာမဟုတ်ဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအမျိုးသားလူညုံကြီးအတွက်စိုးရိမ်ပွေရာအခြေအနေဖြစ်တယ်လို့ဦးအေးလွင်ကသုံးသပ်ပါတယ်
ကျွန်တော်တို့ကတော့ဒီပုံကွမ်းထကြွမှုမှန်သမျှအလုံးကကျွန်တော်တို့ရဲ့အမျိုးသားရေးလုံခြုံရေးကိုဟိုတနည်းမဟုတ်တနည်းတော့လေထိပါတယ်လို့ရှိပါတယ်ကျွန်တော်တို့ကချင်မှာလည်းဖြစ်နေတာပဲရှမ်းပြည်မှာလည်းဖြစ်နေတာပဲเนาะအဲ့တော့ဒီဗီရင်းစစ်ကြီးမှာဖြစ်နေတဲ့ဒီပုံကွမ်းထကြွမှုမှန်သမျှဟာကျွန်တော်အမျိုးသားရေးလုံခြုံရေးအတွက်တော့တနည်းမဟုတ်တနည်းအနောက်ရှက်ဖြစ်တယ်လို့အဲ့လိုပဲကျွန်တော်တို့ခံယူပါတယ်ဒီသားဖွံ့ဖြိုးတိုးတက်ရေးအတွက်ကတည်ငြိမ်မှုလိုတယ်။တည်ငြိမ်မှုလိုတဲ့အခါကျတော့နှစ်ဖက်အုပ်စုများအတွက်မှာရှိနေတဲ့သံလျာလေးတွေပျောက်သွားပြီးတော့တယောက်နဲ့တယောက်အရင်တော့ကလိုငင်းကြသောအတူရှင်တွဲရေးဆိုတဲ့အနေအထားမျိုးပြန်ပေါ်ပေါက်လာအောင်နော်။ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောသူတို့မှာလိုအပ်တဲ့လိုအပ်ချက်ကလေးတွေကိုဖြည့်ဆည်းပေးမယ်ဆိုရင်လူတွေကအရင်တော့ကပုံစံအတိုင်းပဲပေါ့နော်။ဟိုငင်းကြသောအတူရှင်တွဲနိုင်မယ်ဆိုရင်ဒါဟာတိုင်းပြည်ဖွံ့ဖြိုးလည်းမြေပုံမျိုးတို့တဲ့ရေးအတွက်ကျွန်တော်တို့ရှေ့ next steps ရှေ့ဆက်ပြီးတော့ဆောင်ရွက်လို့ရမှာပေါ့နော
်ရခိုင်အကြံပေးကော်မရှင်ကိုမစ္စတာကိုဘီအာနန်ဦးဆောင်ပြီးအတွေ့အကြုံများတဲ့နိုင်ငံသားအတန်တမန်2ဦးနဲ့မြန်မာနိုင်ငံကလူသိထင်ရှားတဲ့ပုဂ္ဂိုလ်တွေနဲ့ပါစုစုပေါင်း9ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကော်မရှင်ဟာသူတို့ရဲ့လေ့လာတွေ့ရှိချက်တွေကို2019ဩဂုတ်လမှတိုင်ခင်နိုင်ငံတော်ကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်
ကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုဆက်ပြီးတင်ပြချင်ပါတယ်။ရန်ကုန်တိုင်းဆိုရကတရားစွဲဆိုခံနေရတဲ့ Eleven Media Group ဟာအခုအခါမှာတော့သူ့ဘက်ကနေစွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှာ66ဂါကြီးနဲ့တရားစွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းမှုပြင်ဆင်နေပါတယ်။ရန်ကုန်တိုင်းဆိုရနဲ့အခြေတင်ဖြစ်နေတဲ့အမှုအတွက်ပြည်လဲအောင်ညှိနှိုင်းဖြေရှင်းမှုသတင်းမီဒီယာအဖွဲ့အစည်းတွေကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးရုပ်သိမ်းမှုစီစဉ်နေတာလည်းဖြစ်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ထက်အောင်ခန်းကသတင်းပေးပို့ထားတာနားဆင်ပါရှင
်စူဟာတာဝန်ရှိသူကလုပ်ငန်းရှင်ဒုထံကနေဒေါ်လာ3ချီတန်မှုရှိတဲ့နိုင်တလုံးလက်ဆောင်ရယူခဲ့တယ်ဆိုတဲ့ Daily 11သတင်းစာအေရအာပေါ်မှာရေးသားဖော်ပြချက်ကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတရားစွဲဆိုထားချိန်မှာပဲ11 Media Group ကဆက်သွယ်ရေးပုံမှန်ချက်ကြောင့်ဂါကြီးနဲ့တရားစွဲဆိုထားတာတွေကိုပြန်လည်ရုပ်သိမ်းနေတာဖြစ်ပါတယ်လက်တလုံးမှမှုပေါင်း၅ခုတည်းမနည်းကိုပြန်လည်ရုပ်သိမ်းပေးဖို့စီစဉ်နေတယ်လို့လည်း11 Media Group ရဲ့သတင်းထောက်ချုပ်ကိုမန်သူရှင်ကပြောပါတယ
်အခုရုပ်သိမ်းဖို့စီစဉ်နေရုပ်သိမ်းနေအမှုပြန်ပြီးကျွန်တော်တို့ဖွင့်လာတဲ့အမှုကျွန်တော်ပြန်ပိတ်တာမဟုတ်ဘူးအခုကတော့၄မှု၅မှုလောက်တော့ပိတ်နေကျွန်တော်ဘက်ကတော့စပိတ်နေပါတယ်ဟုတ်ပါဘူး
လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေကိုဖိနှိပ်ရရောက်တယ်ဆိုပြီးကန့်ကွက်ဝေဖန်ခံနေရတဲ့ဆက်သွယ်ရေးပုံမှန်ချက်ချောက်ကာကြီးကိုပြင်ဆင်ဖို့ဒါမှမဟုတ်ဖျက်သိမ်းမှုတောင်းဆိုမှုတွေရှိနေချိန်မှာပဲဒီပုံမှန်နဲ့အရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့11 Media Group ကသူ့ဘက်ကဆွဲဆိုထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ် 11 media group အမှုဆောင်ရရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အေဒါချုပ်ဥဝေဖြူတို့ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအာနာပိုင်တွေကဖမ်းဆီးခဲ့ကြတာပါအခုလို66ဂါကြီးနဲ့အာနာပိုင်တွေဘက်ကအရေးယူကိုပြင်ဆင်လာတဲ့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတီဘောင်းမှာစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်မြန်မာနိုင်ငံသတင်းဆရာများအသင်းမြန်မာ Channel လစ်ကွန်ရက်နဲ့မြန်မာစာနယ်ဇင်းတမကတို့အပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့တွေကတော့ရန်ကုန်တိုင်းစိုးရွားနဲ့11 Media Group တို့ကြားပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့လည်းကြီးညာချက်ဆောင်ထုတ်ပြန်တိုက်တွန်းကြတာပါမြန်မာ Channel လစ်ကွန်ရက်အလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့သတင်းမီဒီယာနဲ့စိုးရွားအဖွဲ့ကြားဆွေးနွေးဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောပါတယ်ဟုတ်အ
ဲဒီဟာကဟိုဒီဟိုနင်းမော်စစ်တင်ဇုံလမ်းညောင်းပါအဲဒီလမ်းညောင်းကစစ်တင်လို့ဆက်မှာဟိုတခြားကလည်းတရားစွဲရစွဲအဆက်ကိုဟိုသူရဲ့မိုးရင်းပေါ့နော်ဟိုကွန်မန်ဟိုမကွန်ဒီကတိကလည်းဆိုအဲ့ကဒီဘက်ကဘလိုမျိုးလုပ်ပြီးနိုင်လဲအဲ့ဒါမျိုးကိုလည်းဟိုဝင်တင်နေတောင်းဆိုတင်နေဒီလိုတရားစွဲတာမဟုတ်ပါနဲ့အဲ့လိုမျိုးမှပဲတခြားကလည်းလုပ်ပြီးနိုင်တဲ့အားမျိုးအဲ့ဒီပုံမျိုးနဲ့ပြင်နိုင်ပြီးတော့လောက်ဆောင်မယ်နော်ဒါစစ်တင်လို့နေတာနော်လေအဲ့ဒါကတော့ဟိုသူတို့ကျင်တာကတော့အလဲလင်းတက်ကလေယနေ့ပတ်သက်တဲ့ဟိုခိုင်လုံနဲ့ထောက်ထားတို့ဘာလို့ဟိုမရှိဆိုရင်တော့ဒီဘက်ကလည်းဒီဘက်ကလည်းဒီယနေ့ပတ်သက်လို့တောင်းမနာတော့ဘူးဟိုဆောင်ရဲဖို့သူ့လေဟိုဆက်ဆဲဟိုရင်းပေါ့နော်ဟိုဒီနေ့ဒီနေ့တော့ဆက်ဆဲမဟုတ်အဲ့ဒီအဲ့ဒီမျိုးဆောင်ရဲဖို့သူ့တို့ဘက်ကလည်းဟုတ်ဖြစ်တဲ့လမ်းကြောင်းเนี่ยสมัยละดีซวยได้เข้าอุปนิโหเตียซวยได้กิจการเปลี่ยนยุคไปได้นะ
အရင်ဆုံးအလက်23ခုနှစ်မှာစတင်ကျင်းသုံးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်6ယောက်ကာကြီးကိုတော့ဆက်သွယ်ရေးဆိုင်ရာယင်းနှိမ့်နယ်မှုတွေနဲ့ရည်ရွယ်ပြဋ္ဌာန်းတာဖြစ်ပေမဲ့နောက်ပိုင်းမှာတော့အစိုးရတာဝန်ရှိသူတွေနဲ့စစ်တပ်ကြီးကဲတွေကိုဝေဖန်သူတွေကိုပြစ်မှတ်ထားအရေးယူတဲ့ဥပဒေတစ်ခုဖြစ်လာခဲ့တာပါဥပဒေအရပြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်လည်းအမြင့်ဆုံးထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်2ခုလုံးကြားခံမှုလည်းပြဋ္ဌာန်းတာဖြစ်ပါတယ်ခင်ဗျာ
ကိုထအောင်ခံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနေတာနေညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို Asia 77ဂျူရူကနေတည့်ရထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှလည်းပြန်လည်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြောင်းပါရှင်အစီအစဉ်နေမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်ကတလဲပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားရဲ့သမ္မတတက်တန်တာဝန်မကုံဆုံးပြီးနောက်ဆုံးအကြိမ်နိုင်ငံခြားခီးစဉ်ကိုဒီကနေ့စတင်လိုက်ပါတယ်ဒီခီးစဉ်အတွင်းတခြားနိုင်ငံကခေါင်းဆောင်တွေနဲ့အတူရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အကြောင်းအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအကြံပေးတွေကပြောပါတယ်ဒီခီးစဉ်အတွင်း Greece, Germany နဲ့ Peru နိုင်ငံတို့ကိုတွားမှာဖြစ်တယ်လို့ဒီလက်ထောက်အမျိုးသားလုံခြုံရေးအကြံပေး Ben Rhodes ကပြောပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့အစည်းစတင်ဖွဲ့စည်းနေပါပြီ Republican မျိုးသား Committee RNC ဥက္ကဋ္ဌ Reince Priebus ကိုသမ္မတရဲ့လက်ထောက်အင်ပြူရောအရာရှိချုပ်အဖြစ်ရွေးချယ်ကြောင်းတနင်္ဂနွေနေ့မှာထရမ့်ကကြေညာခဲ့ပါတယ်ဒါ့အပြင်ပြောဆိုဝေဖန်မှုတွေရှိနေတဲ့လက်ရာမီဒီယာတစ်ခုရဲ့ဦးဆောင်ညွှန်ကြားမှု Steve Bannon ကိုမဟာဗျူဟာနဲ့အကြံပေးအကြီးအကဲဖြစ်ရွေးချယ်ခဲ့ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတရုတ်သမ္မတရှီဂျင်းပင်ကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ရွေးကောက်ပွဲအနိုင်ရမှုအပေါ်ဝမ်းမြောက်ဂုဏ်ယူကြောင်းပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့အတွက်လည်းမကြခင်မှာတွေ့ဆုံကြဖို့သူတို့နှစ်ဦးကတနင်္လာနေ့မှာသဘောတူခဲ့ကြတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖော်ပြပါတယ်။နှစ်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ကက်ရှမီးယားနယ်မြေမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုအတွင်းပါကစ္စတန်တပ်ဖွဲ့ဝင်9ဦးသေဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောဆိုပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုဒီအင်တာနက်စာမျက်နှာမှာလည်းတစ်ခါပြန်ပြီးနားဆင်နိုင်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.